ဂျမ်ဒီနိုင်ငံအနောက်တောင်ပိုင်းကမဟင်းမြို့မှာလူအုပ်ထဲကိုကားကဝင်တိုက်တဲ့အတွက်လူနှုတ်သေးဆုံးသွားခဲ့ပြီးအများပြဒဏ်ရာရသွားသလိုအစွန်းတိုင်းကဟိုင်ဖာမှာလည်းဓာတ်နဲ့တိုက်ခိုက်ခဲ့တဲ့အတွက်လူတယောက်သေဆုံးပြီး၄ယောက်ဒဏ်ရာရရှိသွားခဲ့ပါတယ်။ဂျာမနီမှာတော့ဒီဖြစ်ရပ်ကိုတိုက်ခိုက်မှုလို့ရဲကမသတ်မှတ်သေးပါဘူး။ဒါပေမဲ့မကြာမီလတွေအတွက်အချမ်းဖက်တိုက်ခိုက်တဲ့အခါကားကိုလက်နဲ့ဖြစ်ဂျာမနီမှာသုံးခဲ့ကြတာပါ။ဂျာမနီကိုလာခဲ့ပြီးနိုင်ငံရေးခေါ်လိုခွင့်တောင်းခံထားသူအသက်24နှစ်အရွယ်အာဖဂန်နစ္စတန်အမျိုးသားတယောက်ကိုဒီမှုနဲ့ဆက်ဆက်လို့ရဲကဖမ်းဆီးလိုက်ပါတယ်။သူ့မှာအစွန်းရောက်အစ္စလာမ်စိတ်သက်နဲ့လှုပ်ချင်ကိုင်ငင်ပုံရှိတယ်လို့ရဲကပြောပါတယ်။အရွေးမှာတော့ဒီတိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ရဲကပြောဆိုပြီးတိုက်ခိုက်သူတွေတေဆုံသွားခဲ့တယ်လို့ပြောပါတယ်။တိုက်ခိုက်သူဟာအာရဗ်စကားပြောဒရုစ်လူနည်းစုလူမျိုးဖြစ်ပြီးပြီးခဲ့တဲ့အပတ်ကမှနိုင်ငံခြားကနေအစ္စရေးကိုပြန်လာခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။ယေဘုယျအဖြစ်တော့ဒရုစ်လူနည်းစုဟာအစ္စရေးနိုင်ငံတော်ပေါ်သစ္စာရှိသူများဖြစ်နားလည်ထားကြပြီးဒီလိုရံပြူတာလည်းအလွန်ကိုရှာပါတယ်။ဇန်နဝါရီ19ရက်နေ့ကစပြီးအစ္စရေးနဲ့ဟာမတ်အဖွဲ့တို့အပြစ်ရပြီးဒါဟာအစ္စရေးမှာပထမဆုံးလူအသေးအပြောက်ရှိတဲ့တိုက်ခိုက်မှုဖြစ်ပါတယ်။